Welcome to the Voice of America in Burmese.
ကောင်းဆင်ပေါင်းစက်တီမင်္ဂလာအဖျားဖျားနဲ့ပြည်စုံတဲ့ညနေခင်ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2014စက်တင်ဘာလ9ရက်တနင်္ဂနွေနေ့ညနေခင်အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းတော်မီတာ1925ရုပ်ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်အစီအစဉ်တွေကိုတင်ဆက်ပေးပါပါခင်ဗျာ
ကျွန်မအေးသနာကြပါရှင် Ukraine နိုင်ငံအရှေ့ပိုင်းမှာလက်နက်ကြီးနဲ့ပစ်ခတ်တဲ့တွေဒီကနေ့တနင်္ဂနွေနေ့မှာကြားရလို့တပုံတွေနဲ့ယူကရိန်းအစိုးရကတောက်ကြတွေကလက်မှတ်ရေးထိုးထားတဲ့အပြစ်ခတ်ရက်စရေးအခြေအနေပြက်လူစဲစဲဖြစ်နေလို့အစိုးရင်စရာတွေဖြစ်နေပါတယ်မြန်မာနိုင်ငံမှာဒီနေ့နောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ကြားဖြတ်ရွေးကောက်ပွဲကိုဖျက်သိမ်းကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ဒီညနေမှာပြောပြဖို့ရှိပါတယ်ကိုညဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာဒီနေ့ကုန်ပိုင်းကျင်းပဖို့ရှိနေတဲ့ရှိခဲ့တဲ့ဒီကြားဖြတ်ရွေးကောက်ပွဲကိုဖျက်သိမ်းလိုက်ကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပါတယ်
ကျွန်တော်တို့ဘောနဲ့ပတ်သက်ပြီးကျွန်တော်လက်ခုရှိတယ်ပါဘူးအဲဒါဆိုလည်းကျွန်တော်ဒီပြဿနာမှာဆုံးမထင်တာလုံးဝဆုံးလို့ရှိ
ဒီအကြောင်းသတင်းတွေပြီးမှတင်ဆက်သွားမှာဖြစ်တယ်လို့သမရဦးသိန်းစင်ရဲ့네덜란드နိုင်ငံခရီးစဉ်နဲ့ရေးကြီးနေတဲ့တာချီလေးမျိုးကအခြေအနေတွေကိုလည်းပြောပြသွားမှာပါခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမအီးတန်နာကျော်နဲ့မမိုးဖြူတို့ကတင်ပြပါလိမ့်မယ်ခင်ဗျာ
ယူကရိန်းနိုင်ငံအရှေ့ပိုင်းဒေါနက်စ်ဒေသကလေးစိတ်နောက်မှာလက်နက်ကြီးနဲ့ပစ်ခတ်တံတွေဒီကနေ့တနင်္ဂနွေနေ့မှာကြားရလို့တပုံတွေနဲ့ယူကရိန်းအစိုးရကြားတောက်ကြနေကလက်မှတ်ရေးထိုးထားခဲ့တဲ့အပြစ်ခတ်ရက်စဲရေးပြိုပြက်လူစဲစဲဖြစ်နေပြီးတော့ပို့ပြီးတော့စိုးရိမ်နေကြပါတယ်။နှစ်ဖက်စည်းကြားစောင့်ကြည့်နေတဲ့မရီပေါ်စိတ်ကမ်းမြို့မှာညဘက်မှာလက်နက်ကြီးတွေနဲ့ပြန်ပြီးတော့စတင်ပစ်ခတ်ခဲ့လို့အမျိုးသမီးတဦးသေဆုံးသွားပြီးတော့သုံးဦးဒဏ်ရာရရှိသွားပါတယ်။ဒါဟာအပြစ်ခတ်ရက်စရေးကြီးညာပြီးနောက်ပိုင်းပထမအဆုံးအကြိမ်အရက်သားသေဆုံးရတာဖြစ်ပါတယ်။ယူကရိန်းအစိုးရခွဲထွက်ရေးဂျိုးပန်းနဲ့အုပ်စုနဲ့ရုရှားအစိုးရပြီးတော့ OSCE ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ရဲ့ကိုယ်စားလှယ်တွေဘယ်လာရုစ်နိုင်ငံမှာတွေ့ဆုံဆွေးနွေးပြီးတော့အပြစ်ခတ်ရက်စရေးကိုသဘောတူထားခဲ့ကြတာဖြစ်ပါတယ်။စနေနေ့ကတော့အပြစ်ခတ်ရက်စရေးကိုနှစ်ဖက်လုံးလိုက်နာနေကြတော့မယ်ဆိုတာကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဖုန်းစကားပြောအတည်ပြုခဲ့တယ်လို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကပြောပါရီရုရှားအစိုးရကခွဲထွက်ရေးသဘုံတွေတိုက်ရိုက်ကူညီနေတယ်လို့ယူကရိန်းနဲ့နေတိုးခေါ်မြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ကပြောနေတာပါမစ္စတာပူတင်ရဲ့အခုလုပ်ရဟာအနေရကြီးပြီးတော့တာဝန်မဲလာတယ်လို့လဲဂျော်ဂျီယာနိုင်ငံကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကဒီကနေ့ပြောသွားခဲ့ပါတယ်Amnesty International လူခွင့်ရေးအဖွဲ့ကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းကအခြေအနေကအနေရသိပ်ကြီးနေစေပဲလို့ပြောပြီးတော့ဒီကိစ္စနဲ့ပတ်သက်တဲ့သူတွေအားလုံးစစ်ပွဲဆိုင်ရာဥပဒေစည်းမျဉ်းတွေဖောက်ဖျက်နေကြတာရပ်ပစ်ဖို့ဒီကနေ့ပဲတိုက်တွန်းသွားပါတယ်။ဒီပြည်ပခတ်မှာပါဝင်နေသူအားလုံးဟာအရက်သားတွေရဲ့အသက်ကိုပဓာနမထားဘဲနဲ့နိုင်ငံတကာကျင့်ထုံးတွေကိုပြောင်ပြောင်ပဲချိုးဖောက်နေတယ်လို့ Amnesty အဖွဲ့ရဲ့အတွင်းရေးမှူးချုပ်ဆယ်လီရှက်တီကပြောပါတယ်ရှင်။
အစ္စလာမစ်နိုင်ငံစစ်သွေးကြွအဖွဲ့ရဲ့ချင်းကျောက်ခံနေရတဲ့အီရတ်နိုင်ငံနောက်ပိုင်းသားကဟာဒီသဒမ်ဆယ်မြောင်းကိုလေကြောင်းတိုက်ခိုက်မှုစလိုက်ပြီလို့အမေရိကန်စစ်တပ်အရာရှိတွေကပြောဆိုလိုက်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာအမေရိကန်တာဝန်ရှိသူတွေရဲ့ပြောဆိုချက်အရဟာဒီသဒမ်ကိုအီရတ်ကထိန်းချုပ်ထားနိုင်စေဖြစ်ပါတယ်။စစ်သွေးကြွတွေဘက်ကအဲ့ဒီဆယ်မြောင်းကိုသိမ်းပိုက်ဖို့ကြိုးစားတဲ့တိုက်ပွဲမှာအီရတ်စစ်တပ်ကအစပိုင်းထိုးစစ်ဆင်နွှဲတိုက်ခိုက်ခဲ့ရတာဖြစ်ပါတယ်။ဟာဒီသဒမ်ကိုထိန်းချုပ်ထားနိုင်ဖို့ကိစ္စဟာစီးရီးအရအဓိကကျပြီးတော့ရန်သူလက်ကိုကျသွားရင်အကြီးအကျယ်ထိခိုက်မှုတွေရှိလာမယ်လို့တနင်္ဂနွေနေ့ကဂျော်ဂျီယာမှာပြောတဲ့မိန့်ခွန်းမှာအမေရိကန်ကာကွယ်ရေးဝန်ကြီးချက်ခေဂိုးကပြောဆိုခဲ့ပါတယ်။မြောက်ပိုင်းအီရတ်မှာလည်းစစ်သွေးကြွတွေရဲ့တပ်တွေနဲ့စီးရီးအထောက်ကူပစ္စည်းတွေကိုပိတ်မှတ်ထားပြီးအမေရိကန်တပ်တွေကလေကြောင်းတိုက်ခိုက်မှုတွေထပ်ပြီးလုပ်ခဲ့ပါတယ်။စီးရီးနိုင်ငံသားမှာလည်းအစ္စလာမ်နိုင်ငံတပ်တွေတပ်ဆွဲထားတဲ့ record ဒေသကိုအစိုးရတပ်တွေကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့လို့ရတ16ရောက်အပါအဝင်လူ25ရောက်ထက်မနည်းသေဆုံးခဲ့တယ်လို့စောင့်ကြည့်ရေးအဖွဲ့တွေကပြောပါတယ်။အစိုးရအဖွဲ့တွေစစ်စင်ရေးအတွက်တုံးနေတဲ့မုန်းဖုတ်ဖို့တစ်ခုကိုဘုံကျဲတိုက်ခိုက်ခဲ့လို့ရတတွေပါသေဆုံးခဲ့တယ်လို့ Syria လူခွင့်ရေးလေးလာစောင့်ကြည့်ရေးအဖွဲ့တွေကပြောဆိုပါတယ်။ Islam အစိုးရတွေကတရားရုံးဖြစ်တုံးနဲ့အစိုးရရုံးဟောင်းတစ်ခုနဲ့ Islam လေးကျင့်သင်တန်းပေးရေးစခန်းတစ်ခုလေကြောင်းတိုက်ခိုက်မှုထိမှန်ခဲ့တယ်လို့သိရပါတယ်။
ဆိုမာလီယာနိုင်ငံမှာအမေရိကန်ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအယ်ရှာဘတ်စစ်သွေးကြောအဖွဲ့ရဲ့ခေါင်းဆောင်အခမတ်အပီဂေါ်ဒင်းသေဆုံးသွားတယ်ဆိုတာအယ်ရှာဘတ်စစ်သွေးကြောရဲ့အတီးပြုတ်သွားပြီးတော့သူ့နေရာကိုအစားထိုးတဲ့ခေါင်းဆောင်တစ်ကိုကြေညာသွားပါတယ် Al Qaeda ကိုရနေဆက်ဆက်နေတဲ့ Al Shabaab အဖွဲ့မှတည်ဆုံသွားတဲ့ခေါင်းဆောင်နေရာမှာ Abu Ubi Ahmed Omar ကိုရွေးချယ်လိုက်တယ်လို့စစ်သွေးကြွားတွေကကြေညာပါတယ်။သတင်းဖတ်အစောပိုင်းမှာ American နဲ့စစ်စင် American ရဲ့စစ်စင်ရေးအတွင် Al Shabaab ခေါင်းဆောင် Gordon တည်ဆုံသွားတဲ့အကြောင်း American အရာရှိတွေကလည်းတောက်ကြနေကပဲအတည်ပြုတာပါ။တနင်္လာနေ့ကကျင်းပခဲ့တဲ့ American စစ်စင်ရေးကြောင့် Gordon တည်ဆုံသွားတာဖြစ်ကြောင်း Pentagon ပြောခွင့်ရရေးတပ်ဗိုလ်ချုပ် John Kirby ကကြေညာချက်ထုတ်ပြန်ပါတယ်။ဆိုမာလီယာတောင်ပိုင်းမှာအယ်ရှာဘက်အဖွဲ့အစည်းအဝေးပြုလုပ်တဲ့အချိန်မှာပဲအမေရိကန်မောင်းသူမဲ့ယင်ကဒုံးကျည်နဲ့ပြစ်ခတ်လိုက်တာဖြစ်တယ်လို့မျက်မြင်သက်သူတွေကပြောပါတယ်။အယ်ရှာဘက်အဖွဲ့အားနည်းသွားအောင်လို့အမေရိကန်အနေနဲ့အမြဲတမ်းကြိုးပမ်းဆောင်ရွက်နေခဲ့ကြောင်းသမ္မတဘရက်အိုဘားမားကလည်းတောက်ကြနေမှာပဲပြောပါတယ်။ဆိုမာလီယာအစိုးရကသူဘယ်မှာရှိတယ်ဆိုတာကိုလက်ထောက်ချပေးခဲ့တာဖြစ်ပြီးတော့ဝင်ရောက်တိုက်ခိုက်ခွင့်လည်းပြုခဲ့ကြောင်းဆိုမာလီယာဝန်ကြီးချုပ်အဗ်ဒီဝဲလီရှိတ်အာမတ်က VOE ကိုပြောပါရယ်စစ်သွေးကြွားတွေဟာကလဲစားချေတဲ့အနေနဲ့အစိုးရရဲ့အဆောက်အုံတွေကိုပြန်ပြီးတော့တိုက်ခိုက်ဖို့အစီအစဉ်နေနိုင်တယ်လို့ဆိုမာလီယာလုံခြုံရေးဝန်ကြီးကပြောပြီးတော့နိုင်ငံမှာလုံခြုံရေးကိုအထူးသတိထားရမယ့်အနေအထားကိုမြင့်တင်ထားတယ်လို့ဆိုမာလီအရာရှိကပြောကြပါရယ်ရှင်
ဆီယားလီယွန်နိုင်ငံမှာအီဘိုလာကူးစက်ရောဂါပိုးပြန့်နှံ့မှုကိုတားဆီးနိုင်မှုအစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်နေအခုဒီဇင်ဘာစက်တင်ဘာလတည်းမှာလူမှုအိမ်ပြေမထွက်ဖဲအိမ်ထဲမှာသုံးရနေကြဖို့တာဝန်ရှိသူတွေကညွှန်ကြားလိုက်ပါတယ်ဒီကူးစက်ရောဂါပိုးကြောင့်အာဖရိကအနောက်ပိုင်းမှာလူပေါင်း 2,000 ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်စက်တင်ဘာလ18ရက်ကနေ21ရက်နေ့အထိပြည်သူတွေကိုအိမ်ပြေထွက်ခွင့်မပေးဘူးလို့စနေနေ့ကအစိုးရပြောခွင့်ရသူကပြောဆိုပါတယ်ဒီလိုဆောင်ရွက်တာဟာယောဂဖြစ်နေသူတွေကိုဖုံးကွယ်ထားတာမျိုးတွေဖြစ်စေနိုင်တယ်လို့နေစည်းမထဆရာဝန်များအဖွဲ့ကဝေဖန်ပြောဆိုပါတယ်။နေမြေကန့်သက်တာ၊နေကြားပိတ်ဆို့တာစတဲ့လိုရက်တွေကအီဘိုလာကူးစက်ယောဂပိုးပြန့်နှံ့တာကိုထိန်းချုပ်ဖို့အထောက်အကူမပေးဘူးလို့ကျွမ်းကျင်သူတွေကထပ်ခါတလေလေသတိပေးပြောဆိုထားပါတယ်။ယောဂဖြစ်တယ်လို့တန်မြတ်ရှိတဲ့လူကိုစစ်ဆေးပြီးချက်ချင်းဆေးဝါးကုသမှုလုပ်ဖို့ကျွမ်းကျင်သူတွေကထောက်ခံပြောဆိုထားတာဖြစ်ပါတယ်။ပြီးခဲ့တဲ့လကလိုက်ဘေးရီးယားနဲ့မွန်ရိုဗီယာမှာအိနေကမထွက်ဖို့တားဆီးမှုတွေကနေပြဿနာတချို့ဖြစ်ပေါ်ခဲ့ပါတယ်။မလာရီးကစခဲ့တဲ့အီဘိုလာကူးစက်ရောဂါပိုးကြောင့်လိုက်ဘေးရီးယား၊ဂီနီ၊ဆီယားလီယွန်နဲ့နိုင်ဂျီးရီးယားနိုင်ငံတွေမှာတေဆုံထိခိုက်မှုတွေအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်။အီဘိုလာကူးစက်ရောဂါပိုးအတွက်ကာကွယ်ကူးသဆေးတွေထုတ်နိုင်ဖို့သုတေသနလုပ်ငန်းတွေအရှိန်မြင့်တင်နိုင်ဖို့အတွက်နောက်ထပ်အမေရိကန်ဒေါ်လာ58သန်းအတည်ပြုပေးဖို့အမေရိကန်သမ္မတအိမ်မြူရောကကွန်ဂရက်လွှတ်တော်ကိုတောက်ချနေကတောင်းဆိုထားပါတယ်။
View American အတန်းညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံမှာဒီနေ့နောက်ပိုင်းမှာကျင်းပဖို့အစီအစဉ်ထားတဲ့ဂျားဖြတ်ရွေးကောက်ပွဲကိုဖျက်သိမ်းကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါရယ်။ပြည်သူ့လွှတ်တော်မှာလစ်လက်မဲဆန္ဒနယ်73နေရာ၊အမျိုးသားလွှတ်တော်မှာလစ်လက်6နေရာနဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေမှာ16နေရာ၊စုစုပေါင်း35နေရာအတွက်ဂျားဖြတ်ရွေးကောက်ပွဲကျင်းပရွေးချယ်ဖို့ပြီးခဲ့တဲ့မတ်လမှာကြေညာခဲ့တာပါ။2015ရွေးကောက်ပွဲကျင်းပဖို့တိတ်မလို့တော့တဲ့အချိန်မှာပဲကုန်ကြမဲ့ငွေကြေးကိုလည်းနောက်နှစ်ရွေးကောက်ပွဲပြင်ဆင်ရေးအသုံးပြုရင်ပိုကောင်းမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်ဒီကိစ္စကိုမြန်မာနိုင်ငံရဲ့အဓိကအတိုက်အခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကလည်းမကန့်ကွက်ဘူးလို့ဆိုပါရယ်နိုင်ငံရေးပါတီတချို့ကတော့ရွေးကောက်ပွဲကော်မရှင်အနေနဲ့အခုလိုမျိုးထင်သလိုပြောင်းလဲပြင်လဲမလုပ်သင့်ဘူးလို့ဝေဖန်ကြပါရယ်ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကတော့လက်ရှိအချိန်မှာသူတို့အနေနဲ့မဲဆန္ဒရှင်စည်ရင်ပြုစုတဲ့လုပ်ငန်းတွေကိုဆောင်ရွက်ဖို့ရှိပြီးတော့လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတရားဖြစ်အောင်လို့စူးစမ်းမယ်လို့သတင်းစာရှင်းလင်းပွဲမှာကတိပေးသွားပါရရှင်
။မြောက်ကိုရီးယားနိုင်ငံနဲ့မှာဖန်ခံထားရတဲ့အမေရိကန်လူမျိုးသုံးယောက်ထဲကမက်သျူးမေလကိုစက်တင်ဘာ14ရက်နေ့မှာတရားရုံးစစ်ဆေးမယ်လို့မြောက်ကိုရီးယားအစိုးရသတင်းဌာန KCNA ကဒီကနေ့တနင်္ဂနွေနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။ကယ်လီဖိုးနီးယားမှာနေထိုင်တဲ့အမေရိကန်နိုင်ငံသားမက်သျူးဟာပြုံယမ်းမြို့တော်ကိုရောက်ရောက်ချင်းသူ့ရဲ့ပြည်ဝင်ခွင့်ဗီဇာကိုဆွဲပြဲပြီးခလုံးခွင့်တောင်းခံခဲ့တယ်ဆိုတဲ့ဆွဲချက်နဲ့ဧပြီလကဖမ်းဆီးခံထားရသူဖြစ်ပါတယ်။အမေရိကန်အစ်မြင့်ကိုစလဲမြောက်ကိုရီးယားကိုလာရောက်ပြီးတော့သူတို့ကိုလွှတ်ပေးဖို့အတွက်ဓာတ်ရိုက်တောင်းပန်ပေးဖို့မကြသေးခင်ကအမေရိကန်သတင်းတော်နဲ့တွေ့ဆုံရမှာမက်သျူးမေလာ၊ကနက်ဘေးနဲ့ဂျက်ဖရီဖောက်လီတို့ကတောင်းဆိုခဲ့ကြပါတယ်။ထောင်ဒဏ်15နှစ်ချခံရတဲ့ဘေးရဲ့ကျန်းမာရေးအခြေအနေဆိုးတဲ့ဆိုးလာပြီးမေလာကလည်းသူ့ရဲ့အခြေအနေကအရေးပေါ်အနေအထားကိုရောက်နေပြီလို့ပြောဆိုကြပါတယ်။
ပါကစ္စတန်နိုင်ငံမြောက်ပိုင်းနဲ့အိန္ဒိယနိုင်ငံတို့ကနေရအခြေကြီးမှာမုတ်သုံမိုးနဲ့ရုတ်တရက်ရေရှမ်းနာတွေကြောင့်လူ300မကသေဆုံးပြီးတော့လူပေါင်းရာပေါင်းများစွာထိခိုက်ဒဏ်ရာရခဲ့တယ်လို့နောက်ပြီးတော့လူထောင်ပေါင်းများစွာလည်းအိုးအိမ်တွေဆုံးရှုံးခဲ့ကြရတယ်လို့အရာရှိတွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာလူ140မကသေဆုံးပြီးတော့သေဆုံးမှုအများစုကအိမ်ခံမိုးတွေပျို့ကျကုန်လို့ဖြစ်တယ်လို့ဆိုပါတယ်။အစိုးရကပိတ်မိနေတဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းပေးဖို့စစ်တပ်ကယ်ဆယ်ရေးအဖွဲ့ကိုရဟတ်ယာဉ်တွေမော်တော်ဘုတ်တွေနဲ့ပို့ပေးထားပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းပြည်နယ်တွေမှာလည်းအလားတူရေကြီးနေပြီးတော့သေဆုံးသူ185ဦးကျော်သွားပါပြီ။မြောက်ပိုင်းဒေသတွေကမြို့တွေရွာတွေကိုရေတွေလွှမ်းခဲ့လို့တာဝန်ရှိသူတွေကအရေးပေါ်အခြေအနေထုတ်ပြန်ထားရပါတယ်။ဒီတစ်ခေါက်ဟာနှစ်ပေါင်း20အတွင်းမှာအဆိုးဆုံးရေကြီးမှုဖြစ်တယ်လို့အိန္ဒိယအစိုးရအုပ်ချုပ်တဲ့ဂျမ္မူးနယ်ကက်ရှမီးယားပြည်နယ်ဝန်ကြီးချုပ်အိုမာအဗ်ဒူလာကပြောပါတယ်။တနင်္ဂနွေနေ့ကစပြီးတော့ရေတွေဖြည်းဖြည်းပြန်ကျသွားလိမ့်မယ်လို့မိုးလေဝသဆိုင်ရာတာဝန်ရှိသူတွေကခံမှန်းပါတယ်ရှင
်။တရုတ်နိုင်ငံဘီဂျင်းမြို့တော်မှာအထပ်ပေါင်း82ထပ်လေကား2041ထစ်ရှိတဲ့အမြင့်ဆုံးအဆောက်အုံတစ်ခုကို Vertical Marathon လို့ခေါ်တဲ့အမြင့်တဲ့မာရသွန်အပြည့်အစုံ600လောက်ကပြိုင်ပွဲဝင်ပြေးခဲ့ကြပါတယ်။ Direct from Washington The Voice
of America The VOA နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုမအေးတန်နာကျော်နဲ့မန်မိုးဖြူတို့ကပြောပြခဲ့ကြတာပါ။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေထုတ်လွှင့်နေတဲ့ဒီပိုင်းနေတဲ့မှာပဲတွားရောက်နားဆင်နေပါတယ်။အခုတော့သတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်။အရင်ဆုံးသမရဦးသိန်းစိန်ရဲ့ခီးစဉ်ပါ။သမရဦးသိန်းစိန်ဟာသူ့ရဲ့ဥရောပ၃နိုင်ငံခီးစဉ်ရဲ့နောက်ဆုံးနိုင်ငံဖြစ်တဲ့ Netherlands နိုင်ငံကိုဒီကနေ့ရောက်ရှိပြီး Netherlands ဘီယင်ဝီလျံအလက်ဇန်ဒါကဘီယင်နန်းတော်မှာတွေ့ဆုံဖို့ရှိပါတယ်ဒီအကြောင်းတင်ပြကျင်ပါတယ်နယ်သာလန်ဘီယင်မစ္စတာအလက်ဇန်ဒါကသမရဦးသိန်းစိန်နဲ့အဖွဲ့ကိုတွေ့ဆုံချိန်မှာနယ်သာလန်အစိုးရအဖွဲ့ဝန်ကြီးတွေနဲ့ကုလသမဂ္ဂရာရှိကြီးတချို့အဲ့ဒီတွေ့ဆုံပွဲကိုတက်ရောက်ကြမှာဖြစ်တယ်လို့နယ်သာလန်ဘီယင်ရဲ့အင်တာနက်ဝက်ဘ်ဆိုက်စာမျက်နှာမှာရေးသားထားကြောင်းနယ်သာလန်နိုင်ငံရောက်မြန်မာနိုင်ငံသားတွေကပြောပါတယ်နယ်သာလန်နိုင်ငံဟာမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်ကတည်းကမြန်မာနိုင်ငံကိုအထူးသဖြင့်ပညာရေးကျန်းမာရေးကဏ္ဍတွေမှာအကူအညီခဲ့ပြီးမြန်မာနိုင်ငံမှာစီအစိုးရအုပ်ချုပ်နေတဲ့ကာလအတွင်း EU ဥရောပရဲ့ပြစ်ဒဏ်ခတ်ပိတ်ဆို့မှုမူဝါဒအရအကူအညီတချို့ရပ်ဆိုင်းခဲ့ပေမဲ့အခြားနည်းလမ်းတွေအရအကူအညီမှုတွေရှိခဲ့ပါတယ်တမရဦးသိန်းစိန်ရဲ့အခုခီးစဉ်အတွင်းနယ်သာလန်နိုင်ငံကဘယ်လိုအကူအညီတွေပေးနိုင်ပါသလဲနယ်သာလန်နိုင်ငံရောက်မြန်မာရေးလှုပ်ရှားသူကိုထေးတင်ကအခုလိုသုံးသပ်ပါတယ်
1988လောက်ကနေစပြီးတော့အတိုက်ခံဘက်ကအစိုးရဘက်ကကိုသူတို့ကူညီတာတွေ့ရပါတယ်အဲ့တော့နယ်သာလန်နိုင်ငံရဲ့ထူးခြားတဲ့ကူညီမှုတွေနဲ့တော်လို့ရှိရင်သူတို့ကလူမှုရေးနဲ့စီးပွားရေးကိုဥဆောင်လုပ်နေတယ်လို့ပဲမြန်မာနိုင်ငံမှာလည်းလူခွင့်ရင်းနဲ့ပတ်သက်တာတွေကျန်းမာရေးနဲ့ပတ်သက်တာတွေကိုသူတို့မြန်မာနိုင်ငံမှာနှစ်ပေါင်း20ကျော်ဟာလာပညာရေးနဲ့ပတ်သက်တာတွေလှုပ်လာတယ်ကျွန်တော်တွေ့ရပါတယ်ဒါကြောင့်မလို့နယ်သာလန်နိုင်ငံကမြန်မာနိုင်ငံကိုကိုကြီးရဲ့နေရာမှာအဓိကဟာလာဖောင်ဒေးရှင်းဖြစ်တဲ့လူတိုင်းကျမ်းမာရမယ်ဆင်းရဲသားနဲ့ချမ်းသာမှုကွာဟမှုမရှိရဘူးစီးပွားရေးတိုးတက်ဖွံ့ဖြိုးမှုရှိရမယ်နေစနစ်ပိုင်းဆိုင်ရာအရာတတိယနိုင်ငံဖွံ့ဖြိုးရေးစီမံချက်ဆိုတဲ့စီမံချက်၅ခုတည်းကနေသွားမယ်လို့ကျွန်တော်အနေနဲ့လေ့လာအမှတ်သားရပါတယ်
ဦးသိန်းစိန်အစိုးရအနေနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုပြည်ပြင်းပြင်းပြင်းမလုပ်သေးသေး၍နယ်သာလန်အနေနဲ့အကူအညီတွေမပေးသင့်ဘူးလို့နယ်သာလန်ရောက်မြန်မာဒီမိုကရေစီလှုပ်ရှားသူတွေကသုံးသပ်ပါတယ် NLD လွတ်မြောက်နယ်မြေနယ်သာလန်ဌာနခွဲအနေနဲ့လည်းဦးသိန်းစိန်သမရဦးသိန်းစိန်ကိုအိတ်ဖွင့်ပေးစာပေးပို့ထားတယ်လို့သိရပါတယ် NLD LA နယ်သာလန်ဌာနခွဲဒုက္ခတာကိုမိုးကျော်ကသူတို့ရဲ့တိုက်တွန်းချက်တွေကိုအခုလိုပြောပြပါတယ
်အဓိကကျွန်တော်ဘာတွေပါလဲဆိုတော့သူတို့အနေနဲ့ယနေ့တိုင်းနယ်လန်နဲ့ကိုင်းဒီနယ်အတွေ့အကြုံဆွေးနွေးရေးမှာလည်းကျွန်တော်ယူတာမှုမရှိဘူးနောက်တစ်ခု2015ရွေးကောက်ပွဲရဲ့လောက်ကိုကျွန်တော်ဂျိုပြီးလေ့လာကြည့်မယ်ဆိုလို့ရှိရင်လည်းပေါ့နော်အဓိကတွေ့ရတာဘာလဲဆိုတော့လက်ရှိအာဏာရကျန်းဖွတ်ပါတီရမှာကျွန်တော်တို့သူတို့အနိုင်ရရှိရတဲ့ပေါ့နော်ဒီမျိုးစုံနဲ့ဆိုတော့ကြုံတင်ပြီးတော့သူတို့ဒီကြုံတင်စီစဉ်လဲရှိတယ်။နောက်ဥမာတက်ပြပြမယ်ဆိုလို့ရှိရင်ဗျာအခြေခံဥပဒေ436ပေါ့နော်ပြည်သူတွေရဲ့စာနာပြည်သူရဲ့အားနဲ့ပေါ့နော်ဟောကျွန်တော်ပြုပြင်လှုပ်ဆောင်ချက်ကိုသွန်းနေတဲ့တာဟိုမသိကြုံကြုံတူပြီးနေတာရှိတာပေါ့နော်အစိုးဆုံးတစ်ချက်ကကျွန်တော်တို့ PR စနစ်ပေါ့နော်ပြည်သူအားလုံးကနေကန့်ကွက်နေတဲ့ကြာသူတို့ကအတင်းအဓမ္မအဲ့ဒီဟိုနေကိုရိုက်ပြန်လဲရှိတာပေါ့နော်ဆိုတော့အဲ့ဒီလိုအချက်တွေကိုကျွန်တော်တို့ကြည့်ခြင်းအဖြစ်ဒီလက်ရှိနေပြည်တော်ဆုရပါပေါ့နော်တိုင်းပြည်ရဲ့တည်ငြိမ်မှုနဲ့စီးပွားရေးကိုကျွန်တော်တို့ခမခမဖြစ်အောင်ဟိုဖန်တီးနေတဲ့နေသားရှိတော့ကျွန်တော်တွေ့ရတာပေါ့နော်သူတို့ရဲ့လမ်းကြောင်းကပြောနဲ့လုတ်မညီဘူးဆိုတာတပ်ပေကံလည်းရှိတယ်လေ ဆိုတော့အဲ့ဒီနေရာကျွန်တော်တို့အနေနဲ့ဘယ်လိုမှလက်မခံနိုင်ဘူးဆိုတာပေါ့နော်ကျွန်တော်အဲ့ဒါပြောချင်တယ်
သမရဦးသိန်းစင်ရဲ့အဖွဲ့ဟာနယ်သာလန်နိုင်ငံကနေစက်တင်ဘာလ10ရက်နေ့မှာပြန်လည်ထွက်ခွာมาဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံဟာကမ္ဘာပေါ်ကတခြားနိုင်ငံအများပြားနဲ့ရှင်ရင်အဖက်ဖက်မှာရှင်ပြိုင်နိုင်စွမ်းအားအတော်လေးနှိမ့်ချနေတယ်ဆိုတာကိုမကြသေးခင်ကထွက်ခဲ့တဲ့ကမ္ဘာစီးပွားရေးဖိုရမ်ရဲ့အစီရင်ခံစာတစ်ခုမှတွေ့ရပါတယ်တခြားနိုင်ငံတွေနဲ့သူတင်ကိုတင်ရှင်နိုင်ဖို့နောက်ထပ်အချိန်ဘလောက်ကြာကြာမျိုးဆက်ဘယ်နှဆက်စာလောက်အချိန်ယူရအောင်မယ်လို့ကျမတို့ရဲ့သောတာရှင်တွေထင်ကြပါတယ်အဲ့ဒီလိုရှင်နိုင်ဖို့ရာအရေးတကြီးလှုပ်ဖို့လိုနေတာတွေကရောဘာတွေလို့မြင်ပါတယ်ဆိုတာကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ဒီအစီအစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးလို့တယ်ဆိုရင် VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်နိုင်တယ်လို့email လိပ်စာ burmese@voanews.com စီအင်္ဂါနေ့ညမတိုင်ခင်ကြိုတင်ပြီးတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုပေးပို့ထားစေချင်ပါတယ်။ဓာတ်ရိုက်မပါဝင်နိုင်ရင်လည်းစာသားသို့မဟုတ်အတန်းဖိုင်ကို email ကနေတဆင့်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုတော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်
။ဗမာအင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ရန်ကုန်မြို့ကပေးပို့လာတဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပါမယ်2014ခုနှစ်ကုန်ပိုင်းလောက်မှာကျင်းပဖို့စီစဉ်ထားတဲ့ကြားပြတ်ရွေးကောက်ပွဲကိုဖျက်သိမ်းလိုက်ကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဒီကနေ့ပြောကြားလိုက်ပါတယ်အခုလိုပြောကြားချက်ပေါ်မှာပြည်တွင်းကပါတီအတော်များများကလက်ခံတယ်လို့ပါတီအချို့ကလည်းရွေးကောက်ပွဲကော်မရှင်အနေနဲ့ပြောင်းလဲပြင်လဲမလုပ်သင့်ဘူးလို့ဝေဖန်မှုတွေရှိနေပါတယ်အပြည့်စုံကိုတော့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်ပြောပြမှာပ
ါပြောင်းလဲတော်မှာလက်လက်နေတဲ့မဲဆန္ဒနယ်တွေအတွက်2014နိုဝင်ဘာလလောက်မှာဂျာပြတ်ရွေးကောက်ပွဲတရကျင်းပပြီးမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောဆိုထားရကနေလက်ရှိအချိန်မှာတော့ကျင်းပဖို့မရှိတော့တဲ့အကြောင်းကော်မရှင်ဥက္ကဋ္ဌဦးတင်ရေးကဒီကနေ့ရန်ကုန်မြို့မြန်မာညီညွတ်ရေးစင်တာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါပြည်သူ့တော်မှာလက်လက်မဲဆန္ဒနယ်73နေရာအမဲဆန္ဒလွှတ်တော်မှာ6နေရာနဲ့တိုင်းနယ်ပြည်နယ်လွှတ်တော်တွေမှာ16နေရာစုစုပေါင်း35နေရာရှိနေတဲ့အတွက်အစွန်ပိုင်းကာလတုန်းကဂျက်ဖက်ရွေးကောက်ပွဲကျင်းပဖို့ရှိတယ်ဆိုပြီးတော့ကြေညာခဲ့တာပါဒါပေမဲ့လက်ရှိအချိန်မှာတော့တိုးတောင်းတဲ့ကာလအတွင်းမှာအချိန်လူပြီးတော့လုပ်ရမယ့်အနေအထားရှိပြီးတော့ငွေကြေးကုန်ကြမ်းဈေးတွေမြင့်လာမဲ့သဘောတွေကြောင့်မကျင်းပတော့တာလို့ဥတင်ကြီးကပြောပါတယ
်ဒီကြက်လိုက်ပေါ်ဝင်တဲ့ပတ်သက်ပြီးကျွန်တော်လုပ်ဖို့ရှိတယ်ပါဘူးအဲဒါဆိုလည်းကျွန်တော်ဒီပစံမှာနောက်ဆုံးမှထပ်မှာလုပ်မယ်ဆိုလို့ရှိရင်ကျွန်တော်တို့ကျွန်တော်မလေးခေရှိပါလေပါတီလက်ခေရှိပါကျွန်တော်မလေးခေရှိပါအဲ့တော့ဒီကျွန်တော်ဂျာပြတ်ရုပ်ပေါ်ပေါ်လုပ်ပြီးလဲလို့နော်ပြီးတော့လို့ရှင်လည်းပဲဒီရဲ့ result ပေါ့ဒီရဲ့နော်အနိုင်ရှုံးပြီးတွတ်တော်မဲ့ပတ်ဆုံးဖြတ်တဲ့နေရာမှာထိခိုက်မှုရှိပါဘယ်လိုလဲဒီကျန်ခိုင်ပါတီဟာနော်အတားကြီးရနေတဲ့ပါတီပဲအဲတော့လည်းဒီနေ့တွတ်တော်ကိုကြည့်မှဆိုရင်တွတ်တော်ကပါပရိဘုံချီကောင်းလို့ဒီစီကစားရည်ဒါကလည်းတော့မြန်မာနိုင်ငံနဲ့တင့်တော်မဲ့နော်ဒီကောက်ဝစီတီးပြောင်းလိုက်ကစားရည်ဒါလုံနေတဲ့အကြောင်းသွတ်တော်ကကျွန်တော်လေးနော်အလုပ်ကြီးနိုင်တဲ့ကာလလည်းဖြစ်ပါတယ်အကယ်၍သာဂျမ်းနဲ့ဒီကောက်ဝဲလုံမယ်လို့ဆိုလို့ရှိရင်နော်သွတ်တော်လည်းမရှိနေတဲ့ပါတီကောင်းဆောင်တွေချုပ်ကိုယ်စားလှယ်တွေဟာဂျမ်းပြတ်ဒီကောက်ဝဲတွေလုံမရမယ်ဆိုရင်နော်ဒီမှာအလုပ်တွေများတဲ့ခြာရရတက်တက်စီအိုရေးအတွက်ဝင်ရုပ်ပြီးမှလည်းကျွန်တော်နေဆိုရင်လည်းကြောက်ဒါဝင်လည်းကျွန်တော်တွေးပါတယ်
ဒီလိုမကျင်းပပြစ်တော့တဲ့အကြောင်းကိုမနေ့စောပိုင်းမှာတုန်းကကော်မရှင်ကပြည်တွင်းနိုင်ငံရေးပါတီ35ခုနဲ့တွေ့ဆုံပြီးတော့အတည်ပြုခဲ့ပါတယ်။ဒီလိုပြောကြရမှာနိုင်ငံရေးပါတီတချို့ကလက်ခံတယ်လို့ဥတည်ရေးကပြောပါတယ်။မနေ့တုန်းကတော့ကော်မရှင်ဥက္ကဋ္ဌဦးတည်ရေးနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တို့တွေ့ဆုံပြီးတော့ဒီဂျာပဲရွေးကောက်ပွဲမကျင်းပတဲ့အပေါ်မှာဒေါအောင်ဆန်းစုကြည်ဘက်ကတစုံတရာမကန့်ကွက်ခဲ့ဘူးလို့ဥတည်ရေးကပြောပါတယ
်။ကျွန်တော်ကခုနကပြောလို့ကျွန်တော်ပြောပြတယ်။ကျွန်တော်အနေနဲ့ဒလူချင်းချင်းချင်းရှိနေတယ်။သွတ်တော်ရမှာလို့ရှိတယ်၊စီစံလို့ရှိတယ်နော်ပါတီဒီမှာလို့ရှိတယ်ကော်မရှင်မှာလို့ရှိတယ်အဲ့ကြောင့်ပြန်ဒီဂျာပြတ်ရေးကောက်ပွဲလို့ပုံတင့်တင့်တုံးတက်ဖို့လိုလာပါပြီလိုလာနေတယ်ကျွန်တော်အနေနဲ့တော့ပေးထားတဲ့အာဏာရနော်ကျွန်တော်မလုပ်တော့ဘူးလို့ပဲဆုံးပြပါတယ်သဘောပဲလို့ရှိပါတယ်ဆိုတော့အာကျွန်တော်ရဲ့တုံ့ပြန်ချက်ကမှန်ပါတယ်နော်အဲ့ကြောင့်အခုအနေနဲ့တော့ပြန်ပြန်ရမှာရှိပါဘူးလို့ပြောပါ
အမေရိကန်ဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လည်းအခုလိုဂျပန်ရွေးကောက်ပွဲကျင်းပတာဟာပါတီကြီးတွေအတွက်တော့ရွေးကောက်ပွဲဝင်ဖို့ပြဿနာကြီးကြီးမားမရှိပေမဲ့ပါတီငယ်တွေအတွက်တော့အခက်အခဲရှိနိုင်တဲ့အတွက်2014အတွင်းမှာဂျပန်ရွေးကောက်ပွဲထပ်မလုပ်တော့တဲ့အချက်ကိုကန့်ကွက်ဖို့မရှိဘူးလို့ NLD ရဲ့ပြောခွင့်ရှိသူဦးထွန်းနှုံးဟင်က VOA ကိုပြောပါတယ်
။ကျွန်တော်တို့ကပြန်ကြည့်လိုက်ရင်လည်းကျွန်တော်တို့ကဒီဥစ္စာကဒီဘာမှပြည်သာတင်ရှားတဲ့အပြောင်းလဲပေါ့လေအပြောင်းလဲကြီးမဖြစ်နိုင်ဘူးပေါ့ဆရာကြီး။အမြင်တိတ်မရနိုင်ဘူးသူတို့ပြောမှာပဲ။ပြောမှာ။အဲ့ဒါဆိုကျွန်တော်တို့ကပြည့်တယ်ဆိုလို့ရှိရင်ဒီလိုအတွက်ကြောင့်ပြန်လည်သွားမယ်သူကျွန်တော်တို့ကဒီ2015မှာအင်တိုင်းအားလိုက်ကြံရမယ်ပေါ့ဆရာကြီ
း။ဒါပေမဲ့တစ်ဖက်မှာတော့ရွေးကောက်ပွဲကော်မရှင်ကမူလတုန်းကကျင်းပပေးမယ်လို့ပြောထားပေမဲ့အခုလိုပြန်ဖြတ်တဲ့လို့ရဟာမတင်တော့ဘူးလို့ရခိုင်မျိုးသားပါတီရဲ့ပထမခေါင်းဆောင်ဦးအေးတောင်ကပြောပါတယ်
။ရခိုင်ရွေးကောက်ပွဲလုပ်တယ်လို့ဆက်ပြီးတော့ပြောကြတယ်။အခုတော့မရှိဘူးဆိုပြီးပြောတယ်။ဒါကမဖြစ်သင့်ဘူးလို့ထင်တယ်။ဘာလို့ဆိုတော့ဘောရွေးကောက်ပွဲကော်မရှင်ဆိုတာလုပ်ဖို့မလုပ်ဖို့ဆိုတာရည်ကြီးပြန်ဆုံးပြပြီးမှသူပြန်သိနေသူပြောသိနေလို့ကျွန်တော်ကမြင်ပါတယ်
တရော14ခုနှစ်အတွင်းမှာဂျပန်ရွေးကောက်ပွဲမလုပ်တော့တဲ့အတွက်ပြည်ထောင်ရွေးကောက်ပွဲကော်မရှင်အနေနဲ့လာမယ့်2015ဂျပန်ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်ဆောင်တော့မယ်လို့ဦးတင်ရေကပြောပါတယ်။လက်ရှိအချိန်မှာတော့မဲဆန္ဒစည်းရုံးပြုစုတဲ့လုပ်ငန်းတွေကိုဆောင်ရွက်ဖို့ရှိပြီးတော့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတည်းရဲ့ဖြစ်အောင်ကြိုးစားမယ်လို့လည်းဒေသချင်းလက်မွေအတွင်းမှာဂရီပေးပြောဆိုခဲ့ပါတယ်။စစ်ဆွေးရလက်ထက်2010ရွေးကောက်ပွဲတုန်းကပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်နဲ့ကိုရန်ရွေးကောက်ခံခဲ့တဲ့တမတော်သားဗိုလ်ချုပ်ကြီးဟောင်းဦးတင်ရေဟာအဲ့ဒီရွေးကောက်ပွဲတုန်းကလိုအပ်ချက်တွေရှိခဲ့တာကိုတော့မငြင်းနိုင်ဘူးလို့ VOA ရဲ့မေးမြန်းမှုကိုဖြေကြားခဲ့ပါတယ်။လာမယ့် 2015ရွေးကောက်ပွဲမှာတော့အချိုးကျကိုစားပြု PR စနစ်ကိုတမနာနဲ့လွှတ်တော်ဘက်ကအတည်ပြုလိုက်ရင်တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကကျင့်သုံးပေးဖို့တာဝန်ရှိတယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA သတင်းနောက်ကုအောင်ရဲမော်မော်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ။အခုတခါရေးကြီးနေတဲ့တာချီလေးအချင်းတွေကိုလည်းကြည့်ရအောင်ပါ။တိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့မှာမိုးသည်တန်စွာရွာသွန်းပြီးတောင်ကျရည်တွေအလျင်မြန်ကျလာတဲ့အတွက်လူတွေဘေးလွတ်ရာကိုရွှေ့ပြောင်းကြရပြီးပျက်စီးဆုံးရှုံးမှုတွေလည်းရှိခဲ့ပါတယ်။မနေ့ကမနေ့17နိုင်ကျော်မှာတရားပေါ်ရောက်လူနီးပါးအထိတက်လာတဲ့မဲဆိုင်ချောင်းရည်မှာမျောပါလာတဲ့သစ်တုံးတွေနဲ့ရိုက်ခတ်မိတဲ့အတွက်မဲဆိုင်တာချီလေးချစ်ကြည်တရားကိုလည်းယာယီပိတ်ထားလိုက်ရပါတယ်။အပြည့်စုံကိုထိုင်းအခြေဆိုင် VOA သတင်းတော့မအေးမာကအခုလိုသတင်းပေးပို့လာပါတယ်။
နှစ်ပေါင်း15နှစ်ကျော်အတွင်းမှာတာချီလိတ်မြို့မှာတောင်ကျရည်ကြီးတာကြောင့်မဲဆိုင်ချောင်းရည်တက်ပြီးမဲဆိုင်တာချီလိတ်ချစ်ကြည်ရတာကိုယာယီပိတ်လိုက်ရကြောင်းမဲဆိုင်မြို့ကကုန်တဲ့တူဖြစ်တဲ့ဦးတင်မောင်ကအခုလိုပြောပြပါတယ်
။ဟိုတရားကြပြီမလားဟောင်းလားဟောင်းနေပြီလေ။ဟောင်းနေမှာဆိုတော့ကျိုးမဲ့တရားမျိုးတော့မဟုတ်ဘူးတောင်တောင်ဆင်းနေတရားပဲ
။ဟုတ်
တယ်မဲ့တုံးကြီးရလာရိုက်ထားတာရဲ့ပြီးတော့ရေးရတာတရားပေါ်ထီရောက်လာတဲ့အချိန်လေးဖြစ်သွားတယ်လေ။ဘာလို့ဆိုဒီတစ်ခေါက်ရည်ကြီးတာကတော်တော်ထူးထူးခြားခြားနဲ့တော်များဆိုင်ကြီးอ่ะငါ cyber solution လဲဟိုအဲ့ဒီမျိုးအပိုင်းကြီးကိုလူကြီးပြေးသွားတာခါမှမကြုံဘူးတော့ပေါ့နော်ဒီကမှာစကားပေါ်ပါကြီးရတက်သွားတော့ခဏဖိတ်လိုက်တာပေါ့နော်ငါ cyber မှာလဲဒီရည်ကနေပြီးတော့ဒီလွယ်ပေါင်းဒီရည်ကနေပြီးတော့တရားပြီးနဲ့ကတ်ရပေါ့အဲ့ဒီမှာလဲတချို့ဆိုင်ကြီးကပစ္စည်းတွေထွက်သွားကြတယ်ညောပါသွားတယ်ပေါ့နော်ကြီးရဝေါ်ကနေဆင်းကြလာတာလေဟိုချောင်းထဲမှာကျွန်တော်ဒီရည်ပစ်တာတို့ဒီကျွန်တော် TV တို့ဘာတို့ပါပေါ့နော်ဟိုအပေါ်ဘက်ကအိမ်ကြီးကနေပြီးတော့ထွက်လာတဲ့ပစ္စည်းတွေပေါ့နော
်ဟုတ်ကဲ့ဟုတ်
အဲ့ဒါတွေမျောပါလာတယ်လည်းရှိတယ်ဟုတ
်ကဲ့
ပြီးတော့အဲ့ဒါတွေကိုတချို့ကလိုက်ပြီးတော့ဆင်ကြတာပေါ့နော်ဒါလူ၂ယောက်ပျောက်နေတယ်ဆိုတော့တနေ့တော့ထွက်တယ်ရေထဲမျောပါသွားတယ်ပေါ့နော
်ရုတ်တရက်တက်လာတဲ့တောင်ကျရေကြောင့်တမျိုးလုံးနှီးပါးမှာရေတွေဝင်ကုန်ပြီးဆိုင်နေအိမ်တွေကပစ္စည်းတွေတဲချိန်မရတဲ့အကြောင်းတာချီလိတ်မြို့ကန်တူကလည်းအခုလိုပြောပြပါဗျာ
အိမ်လုံးရတာထောင်ထဲရှိမြို့တွေကအကုန်လုံးကျွန်တော်တို့ကတန်ဝင်းရှိသတို့ဆိုင်နေဒီဘောကဆိုင်နေတန်တဲ့ပစ္စည်းဆိုင်နေဖိတ်ထောက်ပစ္စည်းဆိုင်နေအကုန်လုံးစပါတော့တချို့တကယ်ချင်းအိမ်တွေဆိုဘာမှဟိုမရတော့ဘူးကအကုန်ပါကုန်တာရေထဲကို
တာချီလိတ်မြို့မှာတော့လူတွေဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့ပစ္စည်းဆုံးရှုံးမှုတွေအများအပြားရှိနေကြောင်းဦးစင်းတပါးကလည်းအခုလိုမိန့်ပါတယ်
အဲ့မှာရေထိုးတဲ့နေရာဒီမှာဆိုလို့ရှိရင်အိမ်တွေကအောက်ခြေကပြိုပြီးတော့ဟိုမှာအကုန်လုံးအိမ်တွေပါပြိုပြပျက်စီးကားတွေပါအကုန်လုံးရေထဲမြင့်မြုပ်ဆိုင်ကယ်တွေပါအကုန်လုံးပါလူတွေအကုန်လုံးဒုက္ခရောက်နေရဘူးလို့တွေးရတယ်။တောင်ကြီးကရုပ်တရက်ဆင်းလာတာဆိုတော့ဒီငေါက်လောက်ဒီအောင်ရှိတယ်။တချို့ဆိုလို့ရှိရင်ထွက်ပြေးကြတာ။အကဲဒီတောင်ကြီးကညလာတက်ခဲ့မယ်ဆိုလို့ရှိရင်မြို့လုံးကျင်းနေပါကုန်သေးကုန်ပါ။အဲပြီးခဲ့တဲ့ခေါက်ကရေကြီးတာကဆုံးရှုံးမှုမရှိဘူး။ဒီတစ်ခေါက်ကရေကြီးတာကတော်တော်လေးကိုဆုံးရှုံးမှုရှိတယ်
။ရေဘေးဒုက္ခရောက်နေသူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းနေရကြောင်းကယ်ဆယ်ရေးလုပ်ငန်းတွေကိုအာဏာပိုင်တွေကလှုပ်ဆောင်နေကြောင်းနဲ့ပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့အတည်ပြုလို့မရသေးဘူးဆိုပြီးတာချီလေးမျိုးကအုပ်ချုပ်ရေးမှုဖြစ်တဲ့ဦးထွန်းထွန်းဝင်းကပြောပြပါဗျာ။အဲ
ပျက်စီးဆုံးရှုံးမှုကအခုချိန်ကတော့ဒါကျွန်တော်ကရေကြတော့ကမှပျက်စီးတယ်မပျက်စီးတယ်ပေါ့ပြောလို့ရမှာဗျာ။အခုတော့ပြောမရသေးဘူးဗျာ။အခုကျွန်တော်ကအုပ်ချုပ်ရေးဖွဲ့စည်းတဲ့နဲ့မိသားချက်ရှိနေတဲ့ပေါင်းပြီးတော့ကယ်ဆယ်ရေးလုပ်နေပါကြီးဗျာ။အဲအခုတချို့ကလည်းနည်းနည်းဆိုင်မရှိတဲ့လူတွေကကျွန်တော်ရှင်းပြနေမယ်ရှင်းပြနေပါကြီးဗျာ။
ဒါချီလေးမြို့မှာလုံခဲ့တဲ့9နှစ်ခန့်ကတည်းကအခုလိုရေကြီးမှုတွေဖြစ်ခဲ့ပေမဲ့15နှစ်ကျော်အတွင်းမှာဒီတဲ့ချင်းရေကြီးမှုကပုံများကြောင်းမြို့ကန်တွေကပြောကြပါတယ်ဒါချီလေးမြို့ကပျက်စီးဆုံးရှုံးမှုတွေကဘန်းငွေတန်းတဲ့ချီပြီးပျက်စီးဆုံးရှုံးမှုတွေရှိနိုင်နေဆိုပြီးမြို့ကန်တွေကခံမှန်းနေတယ်လို့မျောပါသွားတဲ့ပျက်စီးတွေကိုလိုက်ဆက်ယူရင်းလူတချို့ပျောက်ဆုံးနေကြောင်းသတင်းတွေထွက်ပေါ
ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိပ်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်
အစီအစဉ်တွေပတ်သက်လို့ကျွန်တော်တို့စီကိုအမြန်ဆုံးစာရေးသားပေးပို့နိုင်တာကတော့အီးမေးလ်လိပ်စာလည်းဖြစ်ပါတယ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ခင်ဗျာ VOA Washington ရုံးဖုန်းနံပါတ်ကတော့1-232-382-555ဖြစ်ပြီး fax နံပါတ်ကတော့1-232-382-555ဖြစ်ပါတယ်ခင်ဗျာဒီကနေ့ည9:00နာရီနေ့ထိမကြာခင် VOA အစီအစဉ်တွေထုတ်လွှင့်တဲ့အခါမြန်မာဒီမိုကရေစီရာဆွေးနွေးခန်းမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်တက်ကြီးစကားကဏ္ဍတွေကိုလိုင်းနိုမီတာ2532-51တို့ကနေဖမ်းယူနားဆင်နိုင်ရပါတယ်ခင်ဗျာ။တင်းနေနေညနေခင်း VOA အစီအစဉ်လေးမချခင်အဆုံးသတ်တော့မှာပါ။အခုတော့သတင်းချင်းညို့ကိုမအေးတန်နာကျော်ကပြောပြပါမယ်။
ယူကရိန်းနိုင်ငံအရှေ့ပိုင်းဒေါနက်စ်ဒေသကလေဆိပ်နားမှာလက်နက်ကြီးနဲ့ပစ်ခတ်တံတွေဒီကနေ့တနင်္ဂနွေနေ့မှာကြားရလို့သဘုံတွေနဲ့ယူကရိန်းအစိုးရကတောက်ကြနေကလက်မဲ့ရေးထိုးထားခဲ့တဲ့အပြစ်အခက်ရစဲရေပြိုပြက်လူစစ်စဲဖြစ်နေပြီးတော့ပို့ပြီးတော့စိုးရိမ်မှုတွေရှိနေပါသေးတယ်။နှစ်ဖက်စီးကြားစောင့်ကြည့်နေတဲ့မရီပေါ်စိတ်ကမ်းမြို့မှာညဘက်လက်နက်ကြီးတွေနဲ့ပြန်ပြီးတော့စတင်ပစ်ခတ်ခဲ့လို့အမျိုးသမီးတဦးသေဆုံးပြီးတော့၃ဦးဒဏ်ရာရရှိသွားပါသေးတယ်။ဒါဟာအပြစ်အခက်ရစဲရေကြီးညာပြီးတဲ့နောက်ပိုင်းမှာပထမဦးဆုံးအချိန်အရက်သားသေဆုံးရတာဖြစ်ပါသေးတယ်။ISIS Islam စစ်သွေးကြောအဖွဲ့ရဲ့အနေနဲ့ကြုံနေရတဲ့အီရန်နိုင်ငံအနောက်ပိုင်းကဟာဒီသာဆဲကိုလေကြောင်းတိုက်ခိုက်မှုစတင်လိုက်ပြီလို့ American စစ်တပ်အရာရှိကပြောပါရီဒီနေ့တနင်္ဂနွေနေ့မှာ American တာဝန်ရှိသူရဲ့အပြောအရဟဲဒီသာဆမ်ဆဲကအီရတ်တွေကထိန်းချုပ်ထားနိုင်စေဖြစ်ပါတယ်စစ်သွေးကြောတွေဘက်ကအဲ့ဒီဆဲကိုသိမ်းပိုက်ဖို့ကြိုးစားတဲ့တိုက်ပွဲမှာအီရတ်စစ်တပ်ကအစပိုင်းထိုးစစ်ဆင်တွေတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဟဲဒီသာဆဲကိုထိန်းချုပ်ထားနိုင်မှုကိစ္စဟာစစ်ရေးအရအဓိကကျပြီးတော့ဒီဆဲမြောင်းရန်သူလက်ထဲကျသွားရင်တော့အကြီးအကျယ်ထိခိုက်မှုတွေရှိလာမယ်လို့တနင်္ဂနွေနေ့ကဂျော်ဂျီယာမှာပြောတဲ့မိန့်ခွန်းမှာ American ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ကပြောသွားခဲ့ပါတယ်မြန်မာနိုင်ငံမှာဒီနေ့နောက်ပိုင်းမှာကျင်းပဖို့စီစဉ်ထားတဲ့ကြားဖြတ်ရွေးကောက်ပွဲကိုဖျက်သိမ်းကြောင်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါရီပြည်သူ့လွှတ်တော်စုစုပေါင်း35နေရာအတွက်ကြားဖြတ်ရွေးကောက်ပွဲကျင်းပရွေးချယ်ဖို့ပြီးခဲ့တဲ့မတ်လမှာကြေညာခဲ့တာဖြစ်ပါရီဒီ2015ရွေးကောက်ပွဲကျင်းပဖို့တိတ်မလို့တော့တဲ့အချိန်မှာကုန်ကြမဲ့ငွေကြေးကိုနောက်နှစ်ရွေးကောက်ပွဲပြင်ဆင်ရေးအတွက်အသုံးပြုရင်ပိုကောင်းမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောသွားခဲ့ပါရီပါကစ္စတန်နိုင်ငံမြောက်ပိုင်းနဲ့အိန္ဒိယနိုင်ငံတို့ကနေရာအကျယ်ကြီးမှာမုတ်တုံမိုးနဲ့ရုတ်တရက်ရေရှမ်းနာတွေကြောင့်လူ300မကသေဆုံးပြီးတော့လူရာပေါင်းများစွာထိခိုက်ဒဏ်ရာရခဲ့တယ်လို့လူထောင်ပေါင်းများစွာလည်းအိုးအိမ်တွေဆုံးရှုံးကြရပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုမအေးတန်နာကျော်ပြောပြခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရေးမှုကမတ်တင်ဂီထိုက်ဖြစ်ပြီးအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00အထိ line no meter 16.25 ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်အားပေးတဲ့အတွက်ထူးပဲကျေးဇူးပါခင်ဗျာနောက်ထပ်2:00အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ
This program has come to you from the Voice of America,
Washington.